ရခိုင်ပြည်နယ်အခြေတဲနဲ့ပတ်သက်လို့စိုးရိမ်နေကြောင်းနဲ့ရေရှည်ပြည်နယ်နဲ့ဝိုင်းဝန်းကြိုးပမ်းကြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကရှစ်တော်ရှစ်နိုင်ငံများတင်အာဆီယံနဲ့ဆက်ဆက်စီးပွဲတွေကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
We are also concerned about the situation in Rakhine State. We are committed to working with Myanmar, with Bangladesh.
ဒီကိစ္စကိုလည်းအချိန်လေးပေါ်ဆိုရင်ရောပြဿနာအတွက်ရရှိဖြစ်ရှာနိုင်မှုမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကျူးပန်းသွားဖို့ဆုံးဖြတ်ထားကြောင်းလည်းနိုင်ငံခြားရေးဝန်ကြီးမရစ်ပိန်ကပြောဆိုသွားတာပါ။အာဆီယံစီးပွားပွဲတွေအတွင်းမှာတော့ရခိုင်ပြည်နယ်ကအိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတဲ့တိုင်းနယ်ချီရရင်ဂျာတွေနေရပြန်နေရေးတိုက်တွန်းမှုတွေလည်းထွက်ပေါ်ခဲ့ပါတယ်။မြန်မာဆွေကတော့ရင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးအကောင့်ထဲပို့ဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားတာပါ။အာဆီယံဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့ပြည်ပဆိုင်ရာပူပေါင်းဆောင်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဟာလည်းတပ်တမန်နေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်မြေကိုယ်စားလှယ်အဖွဲ့မကြသေးရင်ကပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတာတွေနဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားရရှိတဲ့အကြောင်းလဲမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။